စီးရဲသမားဘာရှဲအာဆတ်စိုးရတပ်ဖွဲ့ရဲ့လက်ချဲလို့ဆွဆွဲထားပြီးဒေါလုနဲ့အုံပြုခဲ့တယ်လို့ယူဆထားတဲ့စီရီကတိုက်ခတ်မှုဖြစ်ခဲ့ရာဒူမာရက်ကိုသက်သေလံနမူနာတွေစုစားမှုကုလသမဂ္ဂဒေါလုနဲ့တာစီနိုင်ငံကအဖွဲ့ကစုံစမ်းစစ်ဆေးသူတွေရောက်လာပါတယ်ဟိုပီစီဘူဖကစုံစမ်းစစ်ဆေးသူတွေအနေနဲ့တက္ကသိုလ်ဖြစ်ရနေရာကမြေကြီးတွေလိုပဝင်းရှင်ကအထောက်ထားနမူနာတွေထိခိုက်သေးချေသူတွေထံကသွေးနမူနာတွေပါဝင်ဇီဝထောက်ထားတွေကိုစုဆောင်းပြီးအဖွဲ့ရဲ့တက္ကသိုလ်ကိုပို့ဆောင်စစ်ဆေးသွားမှာဖြစ်ပေမဲ့တက္ကသိုလ်အတွက်ဘယ်သူမှတာဝန်ရှိရဆိုတော့ဆုံးဖြတ်မှာမဟုတ်ပါဘူးဒမက်စကန်မြို့စုံကဂူတာရှိပိုင်းဒူမာရက်မှာပြီးခဲ့တဲ့ဇင်ဘာတဲ့တက္ကသိုလ်အတွက်မှာတော့လူ40ထက်မနည်းသေဆုံးပြီးရန်လက်ချီနာမကျန်းဖြစ်ခဲ့ကြတာပါစီရစီကတော့ဒေါလုနဲ့တုံတက်ခတ်မှုကျူးလွန်မှုမရှိတဲ့အကြောင်းညှင်းဆန်ထားပါတယ်တက်ခတ်မှုဖြစ်ရာဒေသကသွေးနဲ့စီးနမူနာတွေကိုအမေရိကန်ကရရှိထားပြီးစစ်ဆေးခဲ့ရမှာဒေါလုနဲ့အုံပြုခဲ့ကြောင်းအတည်ပြုနိုင်ခဲ့တယ်လို့လည်းအမေရိကန်ရုပ်သံ NTC ကပြောဆိုထားပါတယ်ဒီချိန်မှာပဲစီရအရေးနဲ့ပတ်သက်လို့အမေရိကန်ရဲ့ CAP ဖက်တွေပေါ်ပေါက်လာတဲ့ကြောင်းဝက်ဆာကသတိပေးနေချိန်မှာပဲဒေါလုနဲ့လို့ယူဆရတဲ့တက်ခတ်မှုပေါ်အမေရိကန်ကတုံ့ပြန်မဲ့စီစဉ်နေနဲ့ပတ်သက်လို့သမတ်တော်နဲ့ဆက်ကအမျိုးသားလူမျိုးရေးကောင်စီနဲ့တိုင်ပင်ခဲ့ပါတယ်။စီရအချင်းနေနဲ့ပတ်သက်လို့အမျိုးသားလူမျိုးရေးပုံနေနဲ့သမတ်ပြည်ဆောင်ဆွေးနွေးခဲ့ပြီးနောက်ဆုံးဆုံးဖြတ်ချက်တော့မချရသေးတဲ့အကြောင်းလဲအင်ဂျီရောပြောခွင့်ရဆာဟိုက်ပီဆန်ဒါစ်ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။ထောက်လိုင်းသတင်းတွေကိုဆက်လက်ဆက်စစ်နေကြဖြစ်ပြီးလက်တွဲပတ်တီမာဘိတ်နိုင်ငံနေနဲ့ဆွေးနွေးပြောဆိုနေတယ်လို့ပြင်သစ်သမားဗြိတိန်ဝန်ကြီးချုပ်တို့နဲ့စကားပြောဖို့စီစဉ်ထားကြောင်းလဲပြောဆိုထားပါတယ်။